ပြတင်းပြည်မာကြီးအဲလစ်ဘတ်ကျာတော်ရီနီကခွဲလွန်ခဲ့ပြီးတဲ့နောက်နန်းတက်လာတဲ့သားတော်တတိယမြောက်ချားလ်စ်ဘင်ဟာဒီကနေ့တောက်ချာနေမှာတော့နိုင်ငံတော်ကိုမိန့်ခွန်းပြောဖို့ရှိပါတယ်။သက်တော်96နှစ်ရှိဖြစ်တဲ့ပြည်မာကြီးအဲလစ်ဘတ်ဟာမနေ့တုန်းကစကော့တလန်ဘယ်မိုရန်မြို့ဆန်အိမ်တော်မှာခွဲလွန်ခဲ့ပြီးတော့အခုလိုပြည်မာကြီးခွဲလွန်သွားတဲ့အတွက်ပြတင်းနိုင်ငံတော်မှာလည်းဝမ်းနဲ့ချီးကျူးနေကြပါတယ်။သူကွယ်လွန်ပြီးနန်းတက်လာတဲ့သားတော်ချားလ်စ်ဘရင်ဟာအသက်83နှစ်ရှိဖြစ်တဲ့ဖြစ်ပြီးတော့နန်းတက်တဲ့အထဲမှာတော့အသက်ကြီးဆုံးဘရင်လည်းဖြစ်ပါတယ်။ချားလ်စ်ဘရင်ဟာနိုင်ငံတော်အကြီးအကဲဖြစ်တဲ့သူ့ရဲ့ပထမဆုံးမိန့်ခွန်းကိုဒီနေ့မှဒီရုပ်မြင့်တန်ကြားကနေပြောဖို့စီစဉ်ထားပါတယ်။ဒါပြင်သူကဘတ်ကင်ဟမ်နန်းတော်မှာဝန်ကြီးချုပ်အသစ်လစ်စထရော့စ်နဲ့အတူလည်းလူမှုပရိသတ်နဲ့ဒီနေ့တွေ့ဆုံခဲ့ပါတယ်ဗြိတိန်ရဲ့နန်းသက်အရှိဆုံးပြည်မာကြီးအဲလစ်ဘတ်မကွယ်လွန်ပြီးပြီးခဲ့တဲ့အင်္ဂါနေ့ကပဲဝန်ကြီးချုပ်တစ်လစ်ခရော့စ်ကိုအတီးပြုတ်ခန့်အပ်ခဲ့တာပါဝန်ကြီးချုပ်ထရော့စ်နဲ့တခြားဒီဝန်ကြီးတွေလည်းစိတ်ပေါ်ဖျားကြောင်းမှာဒီနေ့ပြည်မာကြီးအတွက်အောက်မေ့ဘွယ်စုတောင်းဘွယ်ကိုတက်ရောက်ဖို့လည်းရှိပါတယ်နောက်ပိုင်းမှာတော့လန်ဒန်မြို့အလယ်ပိုင်း Hyde Park ပန်းခြံနဲ့တခြားနေရာတွေမှာပြည်မာကြီးအတွက်တနက်ဖောက်ပြီးတော့အလေးပြုသွားဖို့စီစဉ်ထားပါတယ်ကွယ်လွန်သူအဲလစ်ဘတ်ပြည်မာကြီးရဲ့ဇာပနာအခမ်းအနားကိုလာမယ့်ရက်တွေအတွင်းလန်ဒန်မြို့ဝက်စ်မင်စတာဘုရားကျောင်းမှာကျင်းပမှာဖြစ်ပြီးတော့အဲ့နေ့ကိုနိုင်ငံတော်ဝန်ထမ်းပူဆွေးပွဲအများပြည်သူအားလည်းရဲ့အဖြစ်သတ်မှတ်မှာဖြစ်ပါတယ်ခင်ဗျာ